မြန်မာပါခင်ဗျာဒီနေ့တည်းလေးလိုက်စီစဉ်မှာတော့မြန်မာနိုင်ငံကရပ်ပက်ဖွဲ့စည်းရေးတချို့လှုပ်ရှားသူတွေရဲ့အခန့်ကဏ္ဍနဲ့ပတ်သက်လို့ဆွေးနွေးကြမှာပါရပ်ပက်လူမှုဖွဲ့စည်းရေးနဲ့လှုပ်ရှားတဲ့သူတွေပေါ်ပြင်းထန်မှုတွေရှိနေသလားဒီမိုကရေစီအတွင်းကူးပြောင်းမှုကြိုးပမ်းနေတဲ့မြန်မာနိုင်ငံမှာရပ်ပက်ဖွဲ့စည်းရေးလှုပ်ရှားသူတွေရဲ့အခန့်ကဏ္ဍဘယ်လောက်ထိရေးပါတယ်ဆိုတာကိုဆွေးနွေးကြမှာဖြစ်ပါတယ်ဆွေးနွေးပွဲအတွက်ပြင်းနေဆွေးနွေးကိုကျွန်တော်ဖိတ်ခေါ်ထားသူမျိုးရှိပါတယ်ဟိုရပ်ပက်ဖွဲ့စည်းရေးမှာကိုယ်တိုင်ဦးဆောင်နေသူတွေဖြစ်ကြတဲ့ဒီညီမချင်းမြန်မာဖွဲ့ရဲ့ဒါရိုက်တာဦးအောင်မျိုးမင်းနောက်နိုင်ငံရေးကျင်းပမြောက်ကူညီဆော့ရှောက်ရေးတင် APP ရဲ့တော်ဘက်အတွင်းရမှုဥပဒေကြီးဖြစ်ပါတယ်။ဆိုတော့ကျွန်တော်အခုပဲဆွေးနွေးပွဲကိုဆက်လိုက်ချင်ပါတယ်။ဆိုတော့ဒီဒီတစ်ပတ်တည်းမှာပဲထုတ်ပြန်လိုက်တဲ့အဲရပ်ပက်လူခွင့်ရလျှောက်မှုဖွဲ့ Civic Scars ရဲ့အစီအစဉ်ခါစားမှာတော့ဒီမြန်မာနိုင်ငံကရပ်ပက်လူမှုဖွဲ့စည်းရေးနဲ့တက်ကြွလျှောက်သူတွေအပေါ်မှာဖိနှိပ်မှုတွေရှိနေတဲ့နိုင်ငံဖြစ်နေသတ်မှတ်ထားပြီးတော့စစ်ဆေးရေးလက်ထက်အခြေအနေမျိုးတော့ဥတည်နေပြီဆိုပြီးတော့လည်းသတိပေးထားပါတယ်။ဆိုတော့တနက်ပတ်သက်လို့ကျွန်တော်ကိုဘိုးကြီးအားလည်းဒီရပ်ပက်ဖွဲ့စည်းမှာကိုယ်တိုင်ကိုကြဦးဆောင်ပါဝင်နေတဲ့ပုံကူတရားအနေနဲ့တကယ်ပဲဒီလိုအခြေအနေမျိုးတွေကိုဥတည်နေတဲ့အခြေအနေမျိုးတွေရှိနေသလားကိုဘိုးကြီးအရင်ဆွေးနွေးပြပါဦးခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ဒီမြန်မာနိုင်ငံထဲမှာရပ်ပက်လူဖွဲ့စည်းတွေမှာအထူးသဖြင့်တော့ဒီငြိမ်းချမ်းစွာလှုပ်ရှားနေတဲ့လှုပ်ရှားမှုတွေကိုတော့ဥပဒေအရဒီတင်းကျပ်မှုတွေပုံပြီးတော့ရှိလာတဲ့မျိုးကိုကျွန်တော်တို့တွေ့ရတယ်။နောက်အဲ့လိုပဲဒီမှတ်ပုံတင်တဲ့အခါမျိုးတွေမှာလည်းဒီသူတို့ဒီအစိုးရဘက်အထူးသဖြင့်တော့ပြည်ထောင်စုဝန်ကြီးဘက်ကနေပြီးတော့သူတို့စဉ်းစားရတာကလူမှုရေးဆန်တဲ့အဖွဲ့တွေကိုပဲမှတ်ပုံတင်ပြီးတော့ဂျန်နယ်လူခွင့်ရေးဆန်တဲ့အဖွဲ့တွေကိုမှတ်ပုံတင်တဲ့အခါမှာတော့တော်တော်လေးကြံ့ကြံ့နေတာတွေကိုကျွန်တော်တို့တွေ့ရတာမျိုးတွေရှိပါတယ်။ဒါတွေကတော့ဥပဒေနဲ့တင်းကျပ်တဲ့ဟာမျိုးတွေဥပမာတချို့ဆိုလို့ရှိရင်နေရာတော့လှုပ်ရှားနေတဲ့အဖွဲ့စည်းတွေဆိုလို့ရှိရင်ဇေကွန်တိုင်းထဲမှာတော့နေရာတချို့ကဟိုအခုချိန်ကြီးလောလောဆယ်ဆန္ဒပြတဲ့ကိစ္စမျိုးတွေကိုလုပ်မပေးဘဲနဲ့တားဆီးကြတာမျိုးတွေလည်းရှိရတယ်။နောက်အဲ့လိုပဲတဲ့ကြောလို့ဆောင်နေတဲ့သူတွေတော့တဲ့ကြောကြောဒီတို့လည်းတော့တိုးဆူဆင်းနေမှုတွေအတွက်လည်းမဆောင်သင့်ချင်းကြတဲ့နေရာမျိုးတွေလည်းရှိပါတယ်ဒီအခြေအနေကိုကြည့်တယ်ဆိုရင်တော့ကျွန်တော်တို့ကနည်းနည်းလေးစိုးရိမ်ကြရရှိတဲ့အနေအထားမှာရှိတယ်လို့ဆုံးဖြတ်လို့ရပါပ
ါဟုတ်ကဲ့ဆိုတော့ဒီစစ်စိုးရိမ်လက်ထက်မှာတော့ဒီနိုင်ငံရေးပဲဖြစ်ဖြစ်လူမှုရေးပဲဖြစ်ဖြစ်ပေါ့လေသူတို့ ਨੇ ဟိုစန့်ကျင်နေထင်လို့ရှိရင်လက်ခံလေးမရှိတာထုံးစံပေါ့လေဒါပေမဲ့အခုကအရသာစိုးရိမ်ဒီဒီမိုကရေစီအခွင့်အရေးတွေကြိုးပမ်းနေတဲ့စိုးရိမ်လက်ထက်မှာပါဒီလိုပုံစံမျိုးဖြစ်နေတာကဟိုအဓိကဘာကြောင့်လဲဘာလို့စိုးရိမ်နေကြလို့လဲ
အဓိကကတော့ကျွန်တော်တို့မြန်မာနိုင်ငံမှာအခြေသားအစိုးရဖြစ်လာတဲ့ဆိုပေမဲ့မြန်မာနိုင်ငံရဲ့ဂျန်နီယာကိုထိန်းချုပ်နေတာကစစ်တပ်ကထိန်းချုပ်နေရလို့ကျွန်တော်တို့ပြောလို့ရပါတယ်။သူတို့ရဲ့ထွေအုပ်တို့ရဲတို့တောက်လိုင်းရဲတို့ဒီလိုအဓိကကြတဲ့ဒီဒီလိုပြည်ဂျန်နီယာကစစ်စိုးရလက်ထက်မှာပဲရှိစစ်စိုးရလက်အောက်မှာပဲရှိနေတာကိုသိကြတဲ့မြန်မာနိုင်ငံကစစ်စိုးရကပဲဆက်ပြီးတော့အုပ်ချုပ်နေတယ်စစ်စိုးရကပဲစီမံခန့်ခွဲမှုတွေအများစုကိုတုံ့ပြန်လို့ကျွန်တော်တို့သုံးသပ်လို့ရပါတယ်။ဒါကြောင့်မို့ဒီလိုအသွေးခေါ်တွေကြောင်းမှုဆိုတာကလည်းဒီလိုလူတွေကကြောင်းမှကျွန်တော်တို့အသွေးခေါ်ကကြောင်းလို့ရမှာပါ။နောက်ဒီလိုလူတွေကိုမတောင်းနိုင်သေးဘူးအစိုးရကဒီလိုပြည်စီရန်ရောမကန့်ကျွယ်နိုင်ဘူးဆိုလို့ရှိရင်တော့ကျွန်တော်တို့ဒီနေရာတွေကိုပြုမြင်ကြောင်းလဲဖို့တော့အရန်ဟိုစူးစမ်းရအောင်ပါပါ
။ Okay ဆိုတော့နောက်တစ်ချက်ကရောဟိုဘယ်လိုပြောဒီလိုရန်နေရအပြင်ပေါ့လေဟိုဒီအခုလက်ရှိဒီအရသာအစိုးရဖြစ်လာရဆိုရင်လည်းဆောဆောကကိုပိုချီကိုပြောတယ်ပေါ့လေလူမှုရေးအဖွဲ့အသင်းဖွဲ့ဆိုလူမှုရေးအသင်းဖွဲ့လည်းဟိုခေါင်းဆောင်မှာလျှောက်တယ်ဆိုတော့ဒီလူမှုရေးပဲလုပ်ရမယ်နိုင်ငံရေးဆိုတာပါမလားဆိုတော့ဒီနိုင်ငံရေးဆိုတဲ့ခေါင်းစဉ်ကိုဟိုဘာကြောင့်စိုးရိမ်နေကြတာလဲဒါကဒီအစိုးရကပဲစိုးရိမ်နေတာမျိုးလားဒါမှမဟုတ်ဒီအာဏာရေးဖွဲ့စည်းဒီဖွဲ့ဒီအစိုးရရန်နေတာတိစောက်ပုံကြီးဖြစ်နေတာဒီနိုင်ငံရေးဆိုတဲ့ဝေါ်ဟာကိုစိုးရိမ်ကြောင်းကြမှုอ่ะ
ဆိုဒီလူလက်စွာကျိုးဆူခွင့်ဆိုတော့ကိုအဓိပ္ပာယ်ဖွင့်ဆိုတဲ့အခါမှာတော့နားလည်မှုတွေလိုနေတာမျိုးတွေတော့အများကြီးရှိနေပါတယ်ဆိုတော့ဥမအမေရိကန်နိုင်ငံမှာလွတ်လပ်စွာသုံးစုခွင့်ကိုအဓိပ္ပာယ်ဖွင့်ဆိုထားတဲ့ပုံစံကတစ်မျိုးဒီအာဏာရှင်ဆန်တဲ့နိုင်ငံတွေမှာလွတ်လပ်စွာသုံးစုခွင့်ကိုအဓိပ္ပာယ်ဖွင့်တဲ့ပုံစံကတစ်မျိုးဖြစ်နေတာမျိုးကိုကျွန်တော်တို့တွေ့ရတယ်။အထူးသဖြင့်တော့ဒီအစိုးရဘက်ကြီးလွတ်တော်ဘက်ကြီးနောက်ဒီတကယ်လုံခြုံရေးတာဝန်ယူထားတဲ့စစ်တပ်ဘက်ကြီးပေါ့တမလို့ကောင်းတော့မနေ။သူတို့ရဲ့နားလည်မှုကအစိုးရကိုဝေဖန်နေသလိုရှိရင်ဒါကအစိုးရကိုအကြီးညိုပြအောင်လုပ်တာဆိုတဲ့စဉ်းစားချက်မျိုးကိုသူတို့တော်ပြီးစဉ်းစားတယ်မျိုးတွေ့ရတယ်။အမေရိကန်မှာဆိုလို့ရှိရင်တော့ဒီအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုဆေးဝယ်ဆေးသူ့ပုံစံသူ့ပုံကိုကျွန်တော်တို့ရုပ်တုလုပ်ပြီးတော့ကံဝက်ကံကံဒီလိုမျိုးပြောဆိုလာတွေကိုအမေရိကန်မှာတော့ခွင့်ပြုရတာမျိုးတွေရှိတယ်။နောက်ရှောင်းတခွင်ဟိုတရင်းမပို့ပဲနဲ့ဒီဆန္ဒပြတဲ့အခါမှာလည်းအမေရိကန်လိုနိုင်ငံမျိုးနောက်ဒီမိုကရေစီနိုင်ငံမျိုးတွေမှာတော့ဖန်ဆီးတည်မရှိပါဘူး။ဆိုတော့မြန်မာနိုင်ငံလိုနိုင်ငံမျိုးမှာတော့ဟိုပုံမှန်18တို့ဒီ19တို့နဲ့ဖန်ဆီးနေတာမျိုးတွေအခုချိန်ကြီးရှိနေတော့ပါပဲ။ဆိုတော့ကကြတော့ဒီခေါင်းဆောင်ဝင်နေတဲ့နေကလည်းဒီမိုကရေစီရဲ့တံခိုးတွေကိုပို့ပြီးတော့လိလာဖို့လိုအပ်တယ်လို့ကျွန်တော်ထင်တယ်
။ဟုတ်ကဲ့ပါ။ကိုဘိုးကြီးဆွေးနွေးပြတာကျေးဇူးပါ။အဲကျွန်တော်အခုဒီဆွေးနွေးပွဲအတွက်ကိုဟိုဖိတ်ခေါ်ထားတဲ့ဥပမျိုးမင်းကကျွန်တော်ဆက်သွယ်လို့လောလောဆယ်မရသေးတဲ့အတွက်ကျွန်တော်ဒီကျွန်တော်ဆွေးနွေးပွဲမှာပါဝင်ဖို့ဆက်သွယ်ထားတဲ့ ပုဂ္ဂိုလ်တချို့ကျွန်တော်ဆက်ပေးခြင်းပါတယ်အရင်ဆုံးကတော့ကျွန်တော်တာချီလေးမျိုးကဥတင်လွယ်ဖြစ်ပါတယ်ဥတင်လွယ်သဘောထားလဲဆွေးနွေးနေတာလည်းဖြစ်ဖြစ်မင်းမြင်နေတာလည်းဖြစ်ဆွေးနွေးမင်းမြင်လို့ရပါတယ်ဥတင်လွယ်ဟိုကျွန်တ
ော်တာချီလေးကဥတင်လွယ်ပါဟိုကျွန်တော်ကတော့ဒီဟိုအရက်သက်အဖွဲ့ကြီးတွေရဲ့ဘလို့ခန်းကနာပါဝင်ပြီးဖြစ်တယ်လို့ဆိုတဲ့ဆန္ဒမှာကျွန်တော်တို့ကတော့ဟိုလက်ရှိကျွန်တော်ကြုံတွေ့နေရတယ်ဟိုတတိယဖို့ကြီးကနာနဲ့ကျွန်တော်တို့ဒီကမှာကြုံတာနဲ့ပတ်သက်လို့လည်းကျွန်တော်ဆွေးနွေးကြပါတယ်ခင်ဗျာအဲ့တော့ကျွန်တော်တို့ကဒီအစိုးရရဲ့ပုတ်ကြီးကရဲ့ဟိုအရက်သက်အဖွဲ့ကြီးရဲ့ပူးပေါင်းမှာပဲဟိုအဆင်ပြေမယ်လို့ဟိုကျွန်တော်တို့ကလည်းယူဆပါတယ်ခင်ဗျာဒီအရက်သက်အဖွဲ့ကြီးတွေရဲ့လုပ်ရက်တွေကအစိုးရနဲ့ဟိုပုတ်ကြီးကလုပ်ငန်းရှင်တွေပြည်သူနဲ့ဟိုစိတ်တိုက်တွေ့ရဆောင်ရွက်နေတာမျိုးတွေကိုကျွန်တော်တို့ဖတ်ကြည့်မှာသိကြပါတယ်ဒီရက်တော့ပေါ်ကြီးတွေကိုဒီရက်တော့ပေါ်ကြီးတွေဆီယဆိုတွေအဖွဲ့တွေကျွန်တော်တို့ကဟိုဖိနိတ်ကမဟုတ်တဲ့နော်ဒီလိုတို့ဆုံးလို့မှားတဲ့အခါကျတော့ဒီအစိုးရနဲ့ဒီပုဂ္ဂလိကလုပ်ငန်းရှင်တိုင်းမှာအဆင်မပြေတာတွေဖြစ်ရပါတယ်ခင်ဗျာဟိုတန်ဇာတာအတူတူပေါ်မျိုးဆိုင်ရာမှာသူရင်းမြင်သာသွားတဲ့ဒီရက်တော့ပေါ်ကြီးတွေကဟိုကျွန်တော်တို့နဲ့ဒီပူးပေါင်းဆောင်ရွက်ဖို့လိုပါတယ်ခင်ဗျာသူတို့ကလက်ရှိအချိန်မှာတော့ဒီပြည်သူကိုနောက်ပြန်နေပြီးတော့မြှောက်ပြင်ပေးပြီးတော့မလုတ်တဲ့မလုတ်တိုက်တဲ့အလုပ်တွေလုပ်တယ်လို့ကျွန်တော်တို့တော့မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီ
ကအဖွဲ့ကြီးနဲ့လုပ်ငန်းရှင်တွေကိုနောက်ပြီးတော့ဒီဒုတိယအဖွဲ့ကြီးကလုပ်ငန်းရှင်တွေနဲ့အစိုးရကိုပြည်သူနဲ့ထိတ်တိုက်ပြေးအောင်တီးတူမြောက်ပြင်ပြီးတော့ဆောင်ရွက်နေတဲ့အခါကျတော့ဒီဒုတိယနဲ့အစိုးရမှာအခက်အခဲတွေတွေ့ဆုံပါတယ်တွေ့နေတာပေါ့ဗျာဥပမာအားဖြင့်ကျွန်တော်တို့ဒီတချိလေးမြို့နယ်နဲ့တန်လျင်ရှိသားမှာဆိုရင်ဒီတန်လျင်တစ္ဆာလိုလေသမားအလုပ်သမားအဖွဲ့ကြီးတွေနောက်တစ်ခါလေသမားသမဂ္ဂသူတောင်းတဲ့ဆွေကြီးတွေကတော့အဲဒီအစိုးရနဲ့ပူးပေါင်းတာတွေသူငယ်ချင်းနဲ့ပူးပေါင်းတာတွေမဟုတ်ဘဲနဲ့ဒီကြားဆောင်ရွက်တဲ့အခါကျတော့သူတို့လုပ်ရက်တွေကကျွန်တော်တို့ဒီမှာတော့ဆက်ဆက်ဖြစ်နေပါတယ်ခင်ဗျာ
ဟုတ်ကဲ့ဥတင်လည်းဒါတော့ဥတင်လည်းဒီလုပ်ငန်းရှင်တူတွေနဲ့ CSO တွေနဲ့တွေ့ရတဲ့အဲဒါအတွေ့အကြုံအခက်အခဲဟိုပြောတာကျေးဇူးပါဆိုတော့ကျွန်တော်ဒါနဲ့ပတ်သက်လို့ကိုဘိုးကြီးကိုပြန်ဆွေးနွေးစေချင်ပါတယ်ဆိုတော့ဒီလိုကျွန်တော်ဒီအရက်ပဲဖွဲ့စည်းပြီးတိုင်းပြည်ထဲမှာအားကောင်းလာဖို့လိုရလိုရဆိုရင်လည်းတစ်ဖက်မှာစစောကပြောတယ်လို့ပေါ့လေပြဿနာကိုပိုကြီးသွားအောင်အားပေးတယ်လို့အခြေအနေမျိုးတွေရောဖြစ်လာနိုင်တဲ့အခြေအနေမျိုးတွေရှိနေသလားကိုဘိုးကြီးဆွေးနွေးပြပါဦးခင်ဗျာ
အဓိကတော့ကျွန်တော်တို့အစိုးရရဲ့လုပ်ငန်းရှင်တွေရဲ့ပေါ့ဒီကပုံလင်းမြင်တော်မှုတွေရှိဖို့လိုပါတယ်လုပ်ငန်းတစ်ခုခုကိုမလုပ်ခင်ပါတဲ့ကောဒီလုပ်ငန်းတစ်ခုလုပ်လာလို့ရှိရင်ဘလို့အကျိုးကျေးဇူးတွေရမယ်စိုးကောင်းကျိုးရပါလိမ့်လဲစိုးကျိုးရပါလိမ့်လဲဒါတွေကိုပြည်သူလူထုကိုသိချင်တာရှင်းပြတော့လို့ပါတယ်အဲ့ဒါကိုပြည်သူလူထုကသိချင်နားနေတယ်ဆိုလို့ရှိရင်တော့ဘလို့အဖွဲ့အစည်းတွေကပဲဟိုတိုက်တွန်းတိုက်တွန်းပြည်သူလူထုကလုပ်မှာမဟုတ်ပါဘူးဆိုတော့ဒီရက်ပတ်အဖွဲ့အစည်းတွေဆိုတော့ကလည်းပြည်သူလူထုရဲ့အတန်အောင်ပုံစံတူတာပါပြည်သူလူထုကသဘောမချအောင်ဆိုလို့ရှိရင်တို့ကသဘောမချတဲ့အတန်အောင်လိုက်ထွက်မှာပါဒါပေမဲ့ကျွန်တော်တို့ကရက်ပတ်အဖွဲ့အစည်းဆိုတာအစိုးရနဲ့လုပ်ငန်းရှင်တွေထိတဲ့အောင်အကျိုးစီးပွားပြအောင်လို့လုပ်နေတာမဟုတ်ဘူးပို့ပြီးတော့အကျိုးစီးပွားရှိအောင်နှုတ်နှစ်ဖက်ပေါ့အစိုးရရောဒီလုပ်ငန်းရှင်ရောဒီပြည်သူရောပေါ့အကျိုးရှိအောင်လို့တက်နေကြတော့ကြားခံဆောင်ရွက်ပေးနေတဲ့အဖွဲ့ပဲဖြစ်ပါတယ်နောက်တစ်ခုကဒီအရက်ဖက်အဖွဲ့ကြီးတွေကိုမလိုလားတာကအာဏာရှင်အစိုးရတွေအာဏာရှင်တွေကတော့မလိုတော့ပါဘူးဒါကြောင့်မို့လို့ကျွန်တော်နိုင်ငံမှာဆိုလို့ရှိရင်1962ခုနှစ်တက်မတော်ကအာဏာသွေးယူပြီးတဲ့ဆိုတဲ့အချိန်ကကျွန်တော်တို့မကကိုဘုံခွဲဖြစ်ခဲ့တာပေါ့ဒါကဒီအရက်ဖက်အဖွဲ့ကြီးတွေရဲ့ကျန်ဖို့ရက်ဖက်ဖွဲ့စည်းတွေရဲ့လုံးအားကိုသူတို့ကောက်ကောက်တည်ရတယ်။ဒါကြောင့်မို့ရက်ဖက်ဖွဲ့စည်းတွေကိုသူတို့ကနှိမ်နင်းဖြစ်တယ်ဆက်ပြတယ်။ဒီလိုအခြေအနေမျိုးကနေပြီးတော့အခုချိန်မှာရက်ဖက်ဖွဲ့စည်းတွေကပြန်ပြီးတော့ရှင်သန်ဖို့အတွက်ရုန်းကန်နေရတဲ့အခြေအနေဖြစ်ပါတယ်။ဒီလိုအခြေအနေမျိုးမှာတော့နားလည်မှုလွဲရလေရှိနေပါတယ်။အဲ့ဒါတွေကိုကျွန်တော်တို့ကနှိမ်နင်းလို့ဖြေရှင်းရမယ်။ဒီကြတာကရက်ဖက်ဖွဲ့စည်းဆိုတော့ကတိုင်းပြည်ရဲ့နားနဲ့မျက်စိပါရက်သက်ဖွဲ့စည်းဆိုတော့ကတိုင်းပြည်ရဲ့ဂျန်သူမဟုတ်တယ်လို့အစိုးရရဲ့ဂျန်သူလည်းမဟုတ်ပါဘူးအဲ့လိုပဲရက်သက်ဖွဲ့စည်းတွေကလည်းအစိုးရကိုအငြင်းအမ်းဆန့်ကျင်နေမှာမဟုတ်ဘူးပြုပြီးကြောင်းလေးတင်တယ်လို့ထင်တဲ့ဟာမျိုးတွေမှာပဲကျွန်တော်တို့ကရက်သက်ဖွဲ့စည်းကဝင်ပြောနေတာပါ
ဟုတ်ကဲ့ကိုကိုကြီးဆင်းရဲရှိစုပါဆိုတော့ကျွန်တော်တို့ဒီညီမညီမမှာဒါရိုက်တာဥပမျိုးမင်းလည်းအခုကျွန်တော်တို့ဆက်သွယ်လို့ရပါပြီလေလိုက်မှမှာရှိနေပါတယ်ဆိုတော့ကိုမျိုးမင်းကျွန်တော်တို့အစောပိုင်းမှာတော့ဟိုကျွန်တော်ကိုကိုကြီးကိုတော့ဟိုအချင်းချင်းသုံးသက်ချက်ကျွန်တော်အနေနဲ့မေးထားပါတယ်ဆိုတော့ကျွန်တော်ဒီတစ်ပတ်တည်းမှာထုတ်လိုက်တဲ့ထုတ်ပြန်လိုက်တဲ့အရက်ပဲလူခွင့်ရလို့ရှာမှုဖွဲ့ဒီ Civic Cast ရဲ့အစီအစဉ်ခံစားမှာဒီမြန်မာနိုင်ငံကအရက်ပဲလူမှုဖွဲ့စည်းနေတဲ့ကြက်လှရှာသူတွေအပေါ်မှာဖိနှိပ်မှုရှိနေတဲ့နိုင်ငံအဖြစ်နဲ့မြန်မာနိုင်ငံကိုသတ်မှတ်ထားပါတယ်နောက်ပြီးတော့ဒီစစ်စိုးရဲ့လက်ထက်အခြေအနေကိုဥတည်နေပြီဆိုပြီးတော့လည်းတတိပြေးထားတာရှိပါတယ်ဆိုတော့ဟိုကိုအောင်မျိုးမင်းကလည်းတကယ်တော့ဒီရက်ပက်အဖွဲ့အစည်းတစ်ခုဥဆောင်ပြီးတော့လှုပ်ရှားနေတဲ့ပုံစံတူဖြစ်တယ်ဆိုတော့တကယ်အခုသူတို့စိုးရင်လည်းလို့ပေါ့လေမြန်မာနိုင်ငံမှာဒီလိုအခြေအနေမျိုးဥတည်နေတဲ့အခြေအနေမျိုးတွေတကယ်ပဲရှိနေလားခင်ဗျာ
ဟုတ်ကဲ့လက်ရှိမြန်မာနိုင်ငံအခြေအနေပြောမယ်ဆိုရင်တော့ဒီတက်ကြွလှုပ်ရှားသူ activist တွေ defender တွေတူးချင်းပေါ်မှာတက်ရောက်မှုရှိတယ်လို့ဒီအရက်ဖက်လူမှုဖွဲ့စည်း movement တစ်ခုလုံးလှုပ်ရှားမှုတစ်ခုလုံးပေါ်မှာတက်ရောက်မှုတွေကတော့ရှိတာတွေ့ရပါတယ်ကျွန်တော်ဒီအစိုးရတက်တဲ့ချင်းမှာကျွန်တော်တို့ဒါတီတူတွေကကြားတဲ့ကနေတီတူတွေနဲ့နော်ထိဆက်မှုရှိတော့ပြည်သူအတန်းကိုနားထောင်တော့အစိုးရအဖြစ်ကျွန်တော်တို့ပြောနေချက်တွေကျွန်တော်ရှိတယ်။အစပိုင်းမှာလည်းကျွန်တော်တို့ trace ဆုံဆွေးနွေးမှုတွေတော်တော်များအားကောင်းခဲ့တယ်။ဒါပေမဲ့နောက်ပိုင်းမှာကျွန်တော်တတိပြင်းနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေပေါ်မှာအရင်ကတည်းကတန်တတ်မှုလေးတွေရှိလာတာတွေ့ရပါတယ်။ဥပမာကျွန်တော်တို့တွေ့ရတဲ့အခြေအနေဆိုရင်ဒီအသေးအဖွဲ့မှတ်ပုံတင်ခြင်းဆိုင်ရာဥပဒေပေါ်ပေါက်ခဲ့တဲ့နောက်ပိုင်းမှာအသေးအဖွဲ့တွေကကျွန်တော်တို့မဖြစ်မနေမှတ်ပုံတင်ရမှာမလို့ပဲနဲ့ပတ်ပုတ်တင်လဲရတယ်မတိလို့ရှိရင်လှုပ်ရှားနိုင်တယ်ဆိုတဲ့ပုံစံမျိုးဒါမျိုးကျွန်တော်ရှိခဲ့တယ်။ဒါပေမဲ့အခုနောက်ပိုင်းမှာကျွန်တော်ဘာတွေကြုံတွေ့ရလဲဆိုတော့တော်အပါဝင်တချို့သောအစိုးရဌာနတွေမှာဥပဒေကဘယ်လောက်ပြောသည့်တိုင်အောင်ဒီဒေတာနှလှုပ်ရှားမှုတွေမှာအဖွဲ့အစည်းရဲ့မှတ်ပုံတင်ရှိမှအဖွဲ့အစည်းကဒီလိုမျိုးလှုပ်ဆောင်မှုတွေကအစိုးရကအတိမတ်ပြုထားတဲ့အဖွဲ့အစည်းဖြစ်မှဆိုတဲ့တင်းကျပ်မှုတွေရှိလာတယ်။အဲဒီတော့အရင်တော့သွားထားတဲ့လမ်းကြောင်းထက်စာလို့ရှိရင်ကျွန်တော်တို့ပို့ပြီးတော့တင်းကျပ်မှုတွေရှိလာတယ်အထူးသဖြင့်ကျွန်တော်တို့တချို့ဒီကြားပြည်နယ်နဲ့မန္တလေးတိုင်းမှာဆိုလို့ရှိရင်အသင်းအဖွဲ့တွေလှုပ်ဆောင်မှုတွေကိုလှုပ်ဆောင်မယ်ဆိုရင်ခွင့်ပြုချက်ရမှလှုပ်ဆောင်ရမယ်ဆိုရဲကြီးညာချက်တွေထွက်လာတယ်ဒါဆိုလို့ရှိရင်ကျွန်တော်တို့အရင်တော့ကပုံစံတိုင်းပဲပြန်ပြီးတော့သွားနေတယ်ဒါကိုလည်းထောက်ပြကြတာရှိပါတယ်နောက်တစ်ခုကကျွန်တော်တို့ခွင့်ပြုချက်ယူရမယ်ဆိုရဲလှုပ်ဆောင်မှုအပိုင်းလှုပ်ဆောင်နေချိန်မှာလည်းမလူလားအပ်တဲ့အချက်လက်တွေအထူးသဖြင့်ပြောဆိုမဲ့သူတွေရဲ့အကူရရသမင်းဒီပညာရေးချင်းနေတကယ်ကိုအရန်ကိုဟိုစုပ်သိနေနေပြီးတော့ဖြည့်ဖို့အတွက်တစ်ချေးတဲ့ပုံစံမျိုးတွေဖြစ်နေတာတချို့ဆိုလို့ရှိရင်ခွင့်ပြုချက်ကိုလောက်ခံနေဒီရက်လောက်မှနောက်ဆုံးမိနစ်မှာကတ်ပေးတဲ့ပုံစံမျိုးဖြစ်တဲ့အတွက်ဒီလိုမျိုးချက်တွေကအရက်ဖက်လူမှုဖွယ်စီလှုပ်ရှားမှုမှာတက်ရောက်မှုရှိတယ်ခုန report ထဲမှာပြောသလိုပဲကျွန်တော်တို့ဟိုပွင့်လင်းမြင်သာတဲ့ကာလကိုရောက်ပြီးမှနည်းနည်းလေးပြန်ပြီးတော့တင်းကျပ်မှုအခြေအနေကိုပြန်လည်နောက်ဆုတ်သွားတဲ့အခြေအနေမျိုးတော့ရှိနေတွေ့ရပါတယ်ဗျာ
โอเคสรุปดิอย่างน้อยสิสรุปเลยแต่มาลงว่าတော့ဒီပြိနေမှုကြီးရှိရင်ဆိုတော့လူရဲ့သဘောပေါက်ပါတယ်ဒါပေမဲ့အခုကဟိုဟိုပြည်သူလူထုကရွေးချယ်တင်မြောက်တယ်တကယ်ဒီမိုကရေစီအခွင့်အရေးတွေအတွက်ဟိုကြိုးပမ်းပါမယ်ဆိုတော့စိုးရလက်ထက်မှာဒီလိုပုံစံတွေဆက်ဖြစ်နေရတာဟောဘာကြောင့်များလဲအဓိကဘာတွေကိုစိုးရင်ချက်တွေကြောင့်ဒီလိုပုံစံတွေတွေ့နေရတာလဲကိုအောင်မြင်မယ
်စိုးရင်ချက်ကတော့ကျွန်တော်ပြောမယ်ဆိုလို့ရှိရင်ဒီနိုင်ငံရေးမတည်ငြိမ်မှုကိုဖန်တီးလိုတယ်ဆိုတော့သူတစုရှိပါတယ်ဆိုတော့စိုးရင်ချက်ဖြစ်မယ်နောက်တစ်ခါလက်ရှိအစိုးရကိုအချက်အလက်ဖြစ်အောင်ဖန်တီးလှုပ်ဆောင်နေသောလှုပ်ရှားမှုတွေရှိမယ်ဆိုတော့စိုးရင်ချက်ကလာတယ်လို့ကျွန်တော်ယူဆပါတယ်အားလုံးသိတဲ့အတိုင်းပဲကျွန်တော်တိုင်ပြည်မှာလက်ကွက်ရှိပြီးသားနိုင်ငံရေးပြဿနာတွေတဲ့ပုံမှုရှုပ်ထွေးအောင်လုပ်နေတဲ့အခြေအနေမျိုးရှိတယ်အဲ့တော့ဒါကိုစိုးရင်ပြီးတော့တင်းကျပ်ဖို့အတွက်စူးစမ်းနေဒီလှုပ်ဆောင်ရတဲ့သူတွေမစတော့ပဲနဲ့ဒီအမောက်ပြောကလှုပ်ဆောင်နိုင်မစပဲနဲ့အရက်ဖက်လူမှုအဖွဲ့အစည်းတစ်ခုလုံးရဲ့လှုပ်ရှားမှုပေါ်မှာမျိုးစီစပွဲမျိုးစုပြီးတော့စောင့်ကြည့်တဲ့အရာမျိုးတွေကန့်တတ်မှုတွေဖြစ်လာတယ်အဲ့တော့ဒါကပြောမယ်ဆိုလို့ရှိရင်တော့ဟိုတဦးတယောက်ကိုကြောက်ပြီးလှုပ်ဆောင်မှုကြောင့်အရက်ဖက်လူမှုအဖွဲ့အစည်း movement တစ်ခုလုံးကိုထိခိုက်မှုတွေဖြစ်ပါတယ်အဲ့တော့တီးစဲဥပဒေကအရေးကြီးလို့ရပြီနဲ့ဒါကိုအရေးမယူဘဲနဲ့ဒီလိုမျိုးအရက်ဖက်လူမှုအဖွဲ့အစည်းရဲ့အခြေခံလွတ်လပ်ခွင့်တွေဖြစ်တဲ့တောဆူခွင့်တွေငင်းရစွာနဲ့ကျွန်တော်တို့ဒီလှုပ်ရှားသွားလာခွင့်နေပြည်သူအစိုးရအပေါ်မှာလိုအပ်ချက်တွေကိုကျွန်တော်တို့ဟိုဝေဖန်ထောက်ရှုပိုင်ခွင့်နေအားလုံးသွားပြီးချင်းချက်လိုက်တော့ကျွန်တော်တို့မှာဟိုအနေရရှိတဲ့သူခုနလိုတိကျိုက်အနေရဖြစ်အောင်လှုပ်ဆောင်မဲ့သူတွေကိုထိရဟာမဟုတ်ဘူးမဟုတ်ပဲနဲ့အရက်ဖက်လူမှုအဖွဲ့အစည်းတစ်ခုလုံးရဲ့လှုပ်ရှားမှုတစ်ခုတော့သွားထိကျိုက်တဲ့ပုံစံမျိုးလည်းဖြစ်နေတာဒါကဟိုဟုတ်ရတယ်ဆရာရှာတယ်လို့ဖြစ်တဲ့ပုံစံမျိုးလည်းဖြစ်နေပါလေခင်ဗျာ
ဟုတ်ကဲ့ဆိုတော့ဒီအစိုးရမှဒီကော်မြူမင်းနဲ့ဆက်သွယ်မရခင်မှာပေါ့လေကျွန်တော်ဒီဆွေးနွေးဖို့ကျွန်တော်ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တယောက်ကဟိုထောက်ပြသွားရရှိပါတယ်သူကတော့ဒီတက်ချီလေးဘက်ကနေလုပ်ငန်းရှင်တူပါသူကြုံရတဲ့အတွေ့အကြုံသူကပြောရပါတခါလေးကျတော့ဟောသူတို့နေရေးဘက်မှာပေါ့လေဒီရက်ဖက်လူမှုဖွဲ့စည်းရာဟိုကဲသူတို့လှုပ်ဆောင်မှုပေါ့နော်သူပြောရတာနောက်ွယ်နဲ့မြောက်ပင်ပေးတဲ့အတွက်တချို့ဒီအလုပ်သမားကြီးလေသမားကြီးလှုပ်ရှားတဲ့သူတွေနဲ့တချို့ဒီလုပ်ငန်းရှင်တွေကမှနားလည်မှုလွဲတာမျိုးတချို့ပြဿနာပေါ်နေတဲ့အခြေအနေမျိုးတွေကြုံရတတ်တယ်ဆိုတော့ဒီလိုပေါ့လေဒီလိုရက်သက်ဖွဲ့စည်းရေးအားကောင်းလာဖို့ကျွန်တော်တို့အရေးကြီးတယ်ဆိုရင်လည်းတစ်ဖက်မှာဒီလိုပြဿနာကြီးလာနိုင်တဲ့အားပေးရရောက်တဲ့အခြေအနေမျိုးတွေရောကြုံနေတဲ့အန္တရာယ်တွေမရှိနိုင်ဘူးလို့ပေါ့မျို
းဒါမျိုးကတော့ကျွန်တော်တို့ကျုပ်လုပ်တဲ့သူရဲ့စိတ်ဝင်စေတနာနဲ့ရည်ရွယ်ချက်ပေါ်မှာတော့အများကြီးမူတည်ပါတယ်။ဒါပေမဲ့ကျွန်တော်တို့မှာဘာဖြစ်လဲဆိုတော့ ဟိုလူတွေကလူတွေလွယ်လွယ်လေးတော့ကျွန်တော်တို့ဟိုမတက်ဟိုအထင်မသိစေခင်မူလူတွေမှာလဲစဉ်းစားဆင်ခြင်မှုတွေရှိပါတယ်အဲ့တော့ခုနကတော့ဒါမျိုးလှုပ်ဆောင်တဲ့သူရှိတိတိုင်အောင်မှန်ကန်တဲ့တည်နေပြန်လဲထုတ်ပြန်တာအဲ့တော့ဒါမျိုးဖြစ်ရတာဘာကြောင့်ဖြစ်ရလဲဆိုရင်အကြောင်းကြီးကိုဖြေရှားပြီးတော့အထင်ရှားတဲ့ပုံစံမျိုးလုပ်မယ်ဆိုရင်ဒါကျွန်တော်တို့ဟိုဘလောက်ထိမြောက်ပေးမြောက်ပေးဘလောက်ထိလှုပ်တော့လှုပ်တော့ဒီဖြစ်စင်နေအောင်တော့ဒါကျွန်တော်တို့ပြည်သူလူထုကသွေးရောက်နိုင်မြောက်ပေးတဲ့ချိန်မှာမဟုတ်ပါဘူးအမှန်တော့ကျွန်တော်တို့မှာပွင့်လင်းမြင်သာမှုကအရေးကြီးပါတယ်အခုကျွန်တော်တို့ဖြစ်နေတာကဒီလိုလူတွေကမြောက်ပေးတတ်တယ်ဒါကြောင့်မို့ဒီလူတွေတုတ်ခွင့်မပေးနဲ့ဆိုပြီးတော့ပိတ်ပင်မှုတွေဖြစ်တယ်တစ်ခုဖြစ်လာလို့ရှိရင်ဒါကဖြေရှင်းရမယ်ကသူများမြောက်ပေးလို့ဖြစ်ပါတယ်ကွာဆိုပြီးတော့တစ်ဖက်သက်အမြင်လေးကြောင့်ကျွန်တော်တို့ကဖြေရှင်းနိုင်တဲ့ကိစ္စမျိုးတွေမဖြစ်တဲ့ကိစ္စမျိုးဖြစ်ပါတယ်အစိုးရလည်းဒီတိုင်းပါပဲအရက်သက်လူမှုဖွဲ့စည်းရာအစိုးရရဲ့အားနည်းချက်ကိုလည်းထောက်ပြနိုင်တယ်လို့အစိုးရအကောင်အောင်လေအကြံဉာဏ်ပြုနိုင်တယ်ဒါပေမဲ့ထောက်ပြတာကိုပဲမြင်ပြီးတော့အကြံပြုတဲ့ဟာလက်မခံဘူးဆိုရင်ကျွန်တော်တို့အစိုးရဘက်ကဆုံးရှုံးမှုပဲအရက်ဖက်လူမှုဖွဲ့စည်းရဲ့ဆုံးရှုံးမှုပဲဒါကြောင့်မို့ဘက်ကိုမြင်မှုအတွက်အရက်ဖက်လူမှုဖွဲ့စည်းရဲ့အကောင်ချင်းနဲ့အတုံးဝင်မှုကိုလည်းတစ်ဖက်ကထည့်သွင်းစဉ်းစားပေးဖို့အရေးကြီးပါတယ်အမြင်နဲ့အကောင်မမြင်မနဲ့အစိုးရမြင်တော့ဘယ်လို့မှအကျိုးရှိမှာမဟုတ်ပါဘူး
โอเคขอมีเมซินิยาเจซิบาဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့နောက်တူလည်းရှိနေပါသေးတယ်သူဟိုသူဥဆိုးဝင်ဖြစ်ပါတယ်ဥဆိုးဝင်ကိုယ်တိုင်ကလည်းပဲဟိုကိုတက်ကြွလို့ရှာသူတူအနေနဲ့ဟိုသွားလာနေတာကိုကျွန်တော်တို့ပုံကူတူဆောင်ကျွန်တော်နားလည်ထားပါတယ်ဥဆိုးဝင်ဆွေးနွေးနေတာလည်းဖြစ်ဖြစ်မင်းမြင်နေတာလည်းဖြစ်ဆွေးနွေးမင်းမြင်လို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့မြန်မာနိုင်ငံဒီမိုကရေစီကြီးရင်ကြောင်းလည်းဟိုပေါ်ဆောင်ကြိုးစားနေတဲ့အချိန်မှာကျွန်တော်တို့ဒီရက်သက်လူဖွဲ့ပြီးပေါ့သူတို့တွေအကောင်မောင်းတမ်းမှုအမှန်တရားပါပါတယ်နော်အခုလိုပေါ့ဗျာဟိုဒီမိုကရေစီအစ္စောင်းပါတီရေးကနေပြီးတော့အစိုးရတာဝန်ဆက်တော်ကိုဆိုတဲ့အများစုကြီးကရထားတဲ့အခါမှာဟဲ့ဟိုဒီဟိုပါပေါ့ဟိုပါပေါ့ဖြစ်ပေါ်နေဟိုဒီဆဲဥပဒေပေါ့2008ဖွဲ့စည်းပုံဥပဒေကြောင့်အစိုးရရောဆက်တော်ကိုဆိုတဲ့ရောသူပိတ်ပြီးတော့ဆုံးလို့မရတဲ့အချိန်မှာဒီဆဲဆိုတဲ့ပေါ့အရက်ခက်အလိအဖွဲ့တွေကပြည်ပြီးအေးပါတယ်နော်ဒီကျင်းပါတော့အမှန်တရားပါတယ်တိုးတော်လည်းပေါ့ကျွန်တော်ပြောပြအောင်မယ်ဒီအရက်ဖက်လူဖွဲ့စည်းနဲ့ပတ်သက်လို့ကျွန်တော်ဆက်မိကြတော့ကစပြောအောင်မယ်ဆိုရင်ကျွန်တော်တို့ရေချင်းကဒီမဆလာကမှာမဆလာစပါတီကမှာဒီအလုတ္တမအစီယုံတို့ပေါ့တောင်ယူရမအစီယုံဆိုတဲ့အရက်ဖက်လူဖွဲ့စည်းတွေရှိကြတယ်ဒီဆက်မိကြတော့နော်တိုးတော်လည်းအဲ့ဒီအလုတ္တမအစီယုံတို့ဒီဟိုတောင်ယူရမအစီယုံဆိုတာမဆလာစပါတီကခိုင်နာတော့ပြီးဆုတ်လို့တော့ပြင်ရအောင်ပေါ့နော်အဲ့ဒီဘက်ကနဝတာကမှာကြတော့တခါအေးကျွန်တော်တို့ဒီကြက်ခံခွင့်ရှိပါတီဟာလဲသူပထမကတော့ဒါအရက်ဖက်ဖွဲ့အစည်းအဝေးလက်ပေါ်ပေါက်လာတာပေါ့နော်ဒီဆောင်သူကြက်ခံခွင့်ရှိအသိဆိုပြီးတော့အဲ့ဒီကမှတော့ကျွန်တော်တို့ဒီရေကျင်းတဲ့နိုင်ငံရေးပါတီကိုကြောင်းလိုက်တယ်ပေါ့အဲ့ဒီအချိန်မှာနိုင်ငံအဖွဲ့ရှိတယ်ပေါ့နော်ပြီးတော့ဒီအရက်ဖက်အဖွဲ့အစည်းကများများဆက်စပ်ပေါ်ထွန်းလာတာက2030သမရအိဒိတ်တွေအစိုးရကပေါ်ထွန်းလာတယ်ပေါ့နော်အဲ့နိုင်ငံကဥရောပနဲ့အမေရိကအကူအညီတွေကြီးနေရာလေးနဲ့အဲမျိုးနယ်တိုင်းမျိုးနယ်တိုင်းမှာနာမည်အင်းကြီးနဲ့ပေါ်ပေါက်လာကြတယ်ပေါ်လာတဲ့အခါမှာအဲ့ဒီအဖွဲ့အစည်းတွေကခုရှိခုချုပ်ကြည့်ပေါ့ energy ဆိုတာအဖြစ်ကြီးဒီဖွဲ့တွေကပဲဆက်ပြီးတော့ဒီပေါ့ဒီဆိုဟိုကပေါ့အဲ့ဒီဖက်အဖွဲ့အစည်းသူတို့အတိုင်းအတိုင်းအလုပ်ကိုလုပ်နေကြတာပေါ့အဲ့ဒါမှဟိုကခုအဲ့ဒီလိုတွေရှိတာဘယ်လိုရှိနေလဲလို့ကျွန်တော်အယူဆပြောတာရင်ဒီ2030အစိုးရကမှပေါ်လာတဲ့အဲ့ဒီဖက်အဖွဲ့အစည်းတွေက2030အစိုးရကတက်ဆန်ချမ်းလာတာပေါ့ဗျာတက်ဆန်အများကြီးတုံ့ပြန်တယ်ပေါ့အခုအဲ့အဲ့ငယ်ဒီဒီလိုဟာကြတော့ဟိုပတ်စံအများကြီးပုံနေတာဒါမှပုံစံတိုင်းလေးတွေချင်းနေတယ်လို့ကျွန်တော်မြင်တယ်ဟုတ်ကဲ့ဒါပါပဲ
ဟုတ်ကဲ့ခုဆိုဆွေးနွေးပြရကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုအီးမေးလ်ဟို Facebook တရားနေပို့ထားတာတချို့လည်းရှိနေပါသေးတယ်စာတချို့တော့ Facebook ကစာတချို့ရှိကိုတော့မဆုမမဲအရင်ဖတ်ပြပြပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီ Matrain ဆိုတဲ့အကောင့်ကတော့အမှန်တရားကိုမြင်လို့တဲ့အရက်ဖက်လူမှုအဖွဲ့အစည်းနဲ့တက်ကြွလှုပ်ရှားသူတွေကိုနိုင်ငံတကာကပုံမဝင်းရံပြီးတော့အစိုးရစစ်အာဏာရှင်ကိုအမြန်ဆုံးအရေးယူစေချင်ပါတယ်တဲ့မျိုးမြင့်ဆိုတဲ့အကောင့်ကတော့မင်္ဂလာပါ VOA ခင်ဗျားတဲ့ကျွန်တော်တို့နိုင်ငံမှာကိုပြုတဲ့ကံကိုဝင်မခံတဲ့၍ဒီလိုပဲဖြစ်နေအောင်မယ်လို့ထင်ပါတယ်တဲ့ဖိနှိပ်မှုကတော့စစ်အစိုးရနဲ့ထူးမကွာဘူးလို့ပဲပြောချင်ပါတယ်ခင်ဗျားတဲ့ဇော်သူနန်းဆိုတဲ့အကောင့်ကတော့အရက်ဖက်အဖွဲ့နဲ့လှုပ်ရှားသူတွေအနေနဲ့ကိုတင်မြောက်ထားတဲ့အစိုးရကိုပံ့ပိုးပေးဖို့လိုပါတယ်တဲ့။ဘာဖြစ်လို့လဲဆိုတော့ပန်းနိုင်မရောက်သေးပါဘူးတဲ့။တတိချက်စီချင်ပါတယ်တဲ့။ပြည်ထရေးနယ်စပ်လုံခြုံရေးကိုစစ်တပ်ကကင်ထားပါတယ်တဲ့။ငြိမ်းချမ်းရေးကိစ္စကိုလည်းကြည့်ပါစစ်တပ်ကပြောလိုက်လို့နောက်ပြန်သွားနေပါတယ်တဲ့။လုတ်ပိုင်ခွင့်ကဘာမှအကုန်မရသေးပါဘူးတဲ့။နိုင်ငံတစ်ခုမှာခေါင်းဆောင်ကောင်းကသိအရေးကြီးပါတယ်တဲ့။ ဥပမာမလေးရှားကိုပဲကြည့်လိုက်ပါတဲ့ပြီးခဲ့တဲ့ဝင်ကြီးချုပ်လုတ်သွားတာနိုင်ငံမှာအကျွေးတော်ပြန်တင်ပါတယ်တဲ့ဥပဒေကအရေးပါပေမဲ့ခေါင်းဆောင်ကမလိုက်နိုင်အဲ့ဒီနိုင်ငံမွဲမယ်သာမှတ်ပါတဲ့ဒါပေမဲ့အခုဝင်ကြီးချုပ်တက်လာတဲ့အကုန်လုံးလုတ်တယ်သူတို့ဝန်ထမ်းတွေကလက်ရှိခေါင်းဆောင်ခိုင်းတာကိုအကုန်လုပ်ရပါတယ်တဲ့ဒါပေမဲ့ကျွန်တော်တို့နိုင်ငံမှာကြတော့အောက်ခြေဝန်ထမ်းကအစာတိတ်ခရုစိုက်တာမဟုတ်ဘူးတဲ့ခင်ဗျ
ဟုတ်ကဲ့ကျေးဇူးပါနောက်စာတစ်စောင်းနဲ့ကျွန်တော်အမေရိကန်ပြည်ထောင်စုကမောင်တက်တနာရဲ့ပေးစာကနားလောက်ဖတ်ပြပေးပါဦးခင်ဗျာ
အရက်ကအစိုးရနဲ့စစ်အစိုးရအစိုးရနဲ့ရကြငွေရေးကြေးကနေမခိုင်မာသေးတဲ့ဥပဒေတွေကြောင့်ရုန်းကန်နေကြတဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေကတက်ကြွလှုပ်ရှားသူတွေရဲ့လှုပ်ရှားမှုတွေဟာဒီမိုကရေစီပြုတ်ပြင်ပြောင်းလဲရေးအတွက်အားနည်းသွားတယ်လို့မယူဆမိပါဘူးဒီရက်ထက်လုံးဖို့ဖွဲ့စည်းတွေအားလုံးဟာသဘာဝဘေးအန္တရာယ်ကြုံရတဲ့ပြည်သူတွေနဲ့စစ်ဘေးအန္တရာယ်ကြုံရတဲ့ပြည်သူတွေကိုတက်တက်ကြွကြွကူညီကယ်ဆယ်နေကြတဲ့အပြင်ချို့တဲ့နွမ်ပါနေသူတွေရဲ့ပညာရေး၊ကျန်းမာရေး၊တံမွေဝန်ကြောင်းမှုလူ့ကျင့်ပညာရေးတွေအထိစစ်ကြေးပြင်းနဲ့ဆောင်ရွက်နေကြတာနေ့စဉ်မိပါကြားသိနေရပါတယ်။အထူးသဖြင့်ဒီမိုကရေစီပြုတ်ပြင်ပြောင်းလဲဖြစ်စဉ်တွေမှာလည်းနိုင်ငံတကာကပြုတ်ပြင်ပြောင်းလဲဖြစ်စဉ်တွေကိုလေ့လာပြီးအစိုးရနဲ့ပြည်သူတွေစွတ်တော်ကိုယ်စားလှယ်တော်တွေသိရှိနိုင်အောင်လို့စုနေပွဲမျိုးစုံကိုကျင်းပပြီးတော့မီဒီယာတွေကတဆင့်တက်နေတဲ့လောက်ဖြန့်ဝေနေကြတာတွေကိုလည်းမှတ်သားမိပါရဲ့။ဒါပေမဲ့ပြည်သူတွေကြားထင်တဲ့လောက်ခီးမပေါက်နိုင်သေးတာကပြည်သူအများစုမှာနှစ်ပေါင်းများစွာစနစ်ဆွေးရအမောင်းတို့အောက်မှာကျင်းလည်ခဲ့ရပြီးတော့ပညာရေးနဲ့အထွတ်အချက်အသေးတွေကြောင့်အရက်ဖက်လူမှုအဖွဲ့အစည်းတို့ရဲ့စီယုံလှုပ်ရှားမှုတွေအပေါ်ကြည်ကြည်ပြည့်ပြည့်နားမလည်နိုင်ကြသေးတာလို့ပဲယူဆမိပါရဲ့ခင်ဗျာ။
ဟုတ်ကဲ့ဒါတော့မောင်တတနာရဲ့ပေးစာဖြစ်ပါတယ်။သူကတော့ဒီရက်ဖက်ဖွဲ့စည်းကဒီအစိုးရလွတ်တော်စတဲ့ဒီမူဝါဒတွေဥပဒေတွေချမှတ်သူတွေအတွက်အထောက်အကူပေးနိုင်တဲ့ချက်ကိုလည်းထောက်ပြထားတာရှိပါတယ်။ဒါပေမဲ့ဆက်သွားတော့ကိုဘိုကြီးတခုပြောတာရှိတာတော့ကျွန်တော်တို့ဒီမှာဒီလိုဟိုလူ့ဘုတ်ကင်မှုအခွင့်မသာတဲ့ပိုင်းတွေမှာ2008ဖွဲ့စည်းပုံအချက်တည်းရှိနေတဲ့နောက်ဒီစစ်တပ်ကနိုင်ငံရေးမှာဟောစာလွှမ်းမိုးထားတဲ့စက္ကန့်တွေရှိနေတဲ့ဆက်သွားဆွေးနွေးတဲ့ပုဂ္ဂိုလ်တချို့ရဲ့ဆွေးနွေးချက်တွေမှာလည်းပါပါတယ်။ဆိုတော့ကျွန်တော်တို့ဒီလိုဟိုနိုင်ငံရေးအရာလွတ်လပ်မရှိတဲ့အခင်းချင်းမှာရောဒီ CSO တွေအနေနဲ့ဒီကြားထဲမှာလုံခွင့်တာအောင်လုံနိုင်တာဟိုလုံခွင့်တာအောင်မဖြစ်ဖြစ်ပေါ့လေလုံနိုင်အောင်နေရာပဲဖြစ်ဖြစ်ပေါ့လေအစိုးရအနေနဲ့ဖန်တီးပြနိုင်တာမျိုးမရှိတော့ဘူးလားကိုဘိုကြီ
းဒီဆွတ်တော်ပဲအပိုင်းကလည်းအရေးကြီးပါတယ်ဆိုတော့ကျွန်တော်တို့ဥပဒေပေါ့တခြားနိုင်ငံတွေမှာဒီမိုကရေစီနိုင်ငံတွေမှာသလိုရှိရင်တော့လူလူရက်ဖက်အဖွဲ့အစည်းတွေကိုဘယ်လိုမျိုးအထောက်အကူပြုမလဲပေါ့ဒါကဥပဒေနဲ့ရှိတယ်အဲ့လိုပဲလွတ်တော်ကနေဆိုဘတ်ဂျက်သတ်မှတ်ထားတာမျိုးလည်းရှိပါတယ်ဒီလိုကကြတော့လွတ်တော်အောင်နေပြီးတော့ဒီအရက်အဖွဲ့ကြီးကအကောက်မှုတွေငွေကြေးရသဘောမူပြီးရတာတွေရှိတယ်။ဒီလိုပုံစံမျိုးတွေနဲ့တုံ့ကြတယ်။ဒါတွေကိုလည်းလွတ်တော်အောင်ခြံပြီးတာတင်တယ်။လွတ်တော်မှာဥပဒေတစ်ခုရှိတင်တယ်။အဲ့လိုပဲဘတ်ဂျက်ကိုလည်းတည်ထောင်ထားတင်တယ်။နောက်တချို့ဒီဈေးဥပဒေတွေကိုအများဆုံးသူပြင်ကြောင်းလဲဖို့ဒူတဲ့အားကြီးလည်းရှိပါတယ်။ဥပမာဒီ Telecommunication Act ကို66ကားကြီးဆိုတာကတော့ဟိုတကယ်ကိုပြန်ပြုတင်တယ်။နောက်ဒီ Peaceful Assembly Law ပေါ့ဒါကလည်းအများဆုံးပြန်ပြုတင်ကြောင်းလဲတင်တယ်။နောက်တချို့ဒီအစိုးရကိုပြန်ပြီးတော့မိန်းကုံးထုတ်တဲ့ဟာမျိုးတွေကလည်းအများကြီးနေတယ်ဥမာနှိမ့်ဆက်ညှိမှမှုတွေကလည်းမြန်မာနိုင်ငံမှာဖြစ်နေကုန်ပဲဒါပေမဲ့ဒီနှိမ့်ဆက်ညှိမှမှုတွေကိုစောင့်ကြည့်မဲ့အဖွဲ့အစည်းတွေကအားကောင်းလာအောင်လွတ်တော်ကဥပဒေပိုင်းဆိုင်ရာဘယ်လိုစောင့်မုတ်ပြီးလဲနောက်တစ်ခုကဒီနိုင်ငံတကာစာချုပ်စာတမ်းတွေကိုလည်းလွတ်တော်ကအစိုးရကိုလက်မှတ်ထိုးအောင်တွန်းတိုက်တွန်းနေတာမျိုးတွေလည်းရှိတယ်အဲ့လိုမျိုးတို့ရဲ့ဆက်ကြတော့မှကျွန်တော်တို့ကနိုင်ငံတကာတွေကနည်းပညာနဲ့တချို့ပြည်မနိုင်ငံဆင်းရဲတဲ့ခါကျလိုအပ်တဲ့ငွေကြေးတွေအဲ့ဒီလိုနဲ့ပေါင်းဆက်ပြီးတဲ့ခါကျတော့ monitoring ပေါ့စောင့်ကြည့်တဲ့အဖွဲ့တွေပို့ပြီးအားကောင်းအောင်လုပ်လို့ရတဲ့အခြေအနေတွေရှိပါတယ်။အဲ့ဒီလိုတရားဝင်ဖြစ်လာအောင်သုတ္တဘက်ကလည်းဥပဒေနဲ့လုပ်ပြီးတဲ့ခါကျတော့မှရက်သက်အဖွဲ့ကြီးတွေကပို့ပြီးအားကောင်းလာမယ်အစိုးရနဲ့လည်းပို့ပြီးတော့ဒီ inline ဖြစ်လာတော့ပေါ့
။ဟုတ်ကဲ
့။ဟိုနေသက်လာမယ်ပေါ့။အဲ့လိုမျိုးတော့တယ်ဆိုလို့ရှိရင်တော့ပို့ကောင်းပါတယ်ပေါ့။
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ကိုအောင်မျိုးမင်းကိုလည်းမေးချင်ပါတယ်တချို့ကတော့ထောက်ပြတာရှိတာဒီအရင်ကဆိုရင်ဒီဘက်မှာရက်တိခင်းကြားရဲ့အဖွဲ့အစည်းတွေကအခုဆိုရင်ဒီဘက်မှာလည်းတရားဝင်တော်လုံခွင့်ကံခွင့်တွေရလာကြရဲဒါရဲ့တိုးပြမှုဆိုပြီးတော့တချို့ကဟိုစောကတက်တာဒီငင်းကုန်မှုတွေလည်းရှိပါတယ်ဆိုတော့ဒီကိုအောင်မျိုးမင်းတို့ဒီလိုရက်ဖက်အဖွဲ့အစည်းတွေလှူရှားသူတွေအနေနဲ့ဒီဟိုဒီပေါ်လေဒီလိုအခက်အခဲမျိုးကနေပြီးတော့အစိုးရကနေပြီးတော့နေရာပေးစီချင်တာလဲဟိုဘာတွေဟိုဘလို့အပိုင်းကနေပြီးတော့လုံခွင့်ရကျင်တာလဲကိုအောင်မျိုးမင်းတို့
ဟိုအရင်စစ်အစိုးရလက်ထက်နဲ့စာလို့ရှိရင်တော့ကျွန်တော်လူသားလွန်သားအသက်ရှူစရာနည်းနည်းလေးတော့ရှိလာဒါတော့ကျွန်တော်ဝင်ခံပါတယ်ဒါမျိုးလည်းရှိတင်ပါတယ်ဟိုပူးပေါင်းဆောင်ရွက်မှုအပိုင်းမှာကျွန်တော်တို့ကပြောချင်တဲ့တစ်ခုကဟိုအရက်ကွက်လူမှုဖွဲ့စည်းနေပြေပါတယ်ဆိုရဲဒီ checklist ပေါ့နော်အာလုတ်လိုက်ပါတယ်ဆိုရဲပုံစံမျိုးဟိုပုံစံတစ်ခုမျိုးမဟုတ်ဘဲနဲ့တကယ်ကိုအနှစ်သာရရှိသောတွေ့ဆုံမှုတွေတက္ကသိုလ်အကျဉ်းအလံကျွန်တော်တို့မေးမြန်းပြီးတော့အကောင့်တကူဥတီသောအ ပူပေါင်းဆောင်ရွက်မှုတွေကျွန်တော်တို့ဖြစ်စေခြင်းပဲအခုကအရက်ဖက်လူမှုဖွဲ့စည်းတွေကိုတွေ့ပါတယ်နောက်စကားတွေနားထောင်ပါတယ်လှုပ်တော်မှာလီလီသွားကြတယ်ထိကြတယ်ဒါဆိုရင်ကျွန်တော်ဆိုလိုတဲ့အချက်ကကျွန်တော်တို့ပြောတဲ့အချက်တွေကအမှန်တကယ်စဉ်းစားဆင်ခြင်ပြီးတော့ဥပဒေပြဋ္ဌာန်းနေမှာလုပ်ရလားကျွန်တော်တို့စိုးရိမ်နေတဲ့အချက်တွေကိုသူတို့မီးတဲ့မေးခွန်းတွေမှာပါရလားအစိုးရရဲ့ဌာနဆိုင်ရာလှုပ်ဆောင်မှုလက်ဒီမှာပေါ့ကျွန်တော်တို့တင်ပြသွားတဲ့အချက်တွေပါရလားအဲ့ဒါကိုဘယ်လောက်ထိအလေးထားလှုပ်ဆောင်လဲဆိုတော့ dialogue အပြင်ကျွန်တော်တို့ခုနဒီလေးစားသောအသိမှတ်ပြုမှုတွေဒါကပူးပေါင်းဆောင်ရွက်မှုအပြင်ဒါတွေပို့ပြီးတော့လိုချင်ပါတယ်ခင်ဗျာဒါတော့မဟုတ်ဘဲနဲ့အရက်ဖက်လူမှုဖွဲ့စည်းနေတွေ့လိုက်ပါတယ်တနည်းတနည်းဘယ်နည်းကဘယ်နှစ်ခါတွေ့ပါတယ်ဆိုတဲ့ဟာမျိုးမဟုတ်ဘဲနဲ့တွေ့လိုက်တဲ့အပေါ်မှာဘယ်ဟာကိုထည့်သွင်းလို့စဉ်းစားလဲဘယ်ဟာကအကျိုးရှိလို့ယူလိုက်လဲဆိုတော့တက်တည်ပြစရာရှိတော့အကျိုးပြုမှုကိုကျွန်တော်တို့တကယ်အမှန်တကယ်ပေါ့
ဟုတ်ကဲ့
ဆောင်နိုင်ပြီးတော့လှုပ်ဆောင်နိုင်တဲ့ပုံစံမျိုးတွေရှိလို့ပို့ရေးကြည့်တယ်လို့ဆို
ရတာ။ဒါကတခုထွက်လာတဲ့ဆွေးနွေးမှုမျိုးဖြစ်စေခြင်းတဲ့သဘောပေါ့နော်။ဆိုတော့ပါဝင်ဆွေးနွေးပြီးတဲ့ဥအောင်မျိုးမင်းဥပိုလ်ကြီးကိုယ်ရံပါဝင်ဆွေးနွေးရတဲ့စာရေးသားပြုတ်တွေနဲ့သောတာရှင်တွေအားလုံးကိုဆုဝါကျေးဇူးတင်ပါတယ်ခင်ဗျာ။